နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပေါ်ဆွဲဆိုထားတဲ့အမှုတွေတက်ကနောက်ဆုံးကြံတဲ့အာဂတိလိုက်စားမှု၅မှုအတွက်ကြားနာစစ်ဆင်နေရမှာဆွဆွဲခံရသူတွေအနေနဲ့သမရဦးဝင်းမြင့်ပထမဆုံးချိန်ထွက်ဆိုပါတယ်နောက်တစ်ပတ်ရုံချိန်မှာထပ်မံစစ်ဆေးသွားဖို့ရှိပြီးတော့သမရဦးဝင်းမြင့်ကိုစစ်ဆေးပြီးရင်တော့အတိုင်ပင်ခံတော်ဆန်းစုကြည်ကိုဆက်လက်စစ်ဆေးသွားမယ်လို့လည်းပြောဆိုပါတယ်ကိုဗစ်ကာလအသုံးပြုဖို့အတွက်ရဟန်းရင်ငှားရမ်းတာဝယ်ယူတာနဲ့ပြုပြင်တာတွေမှာအာဂတိလိုက်စားတယ်ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတရားစွဲဆိုထားတာပါဒေါအောင်ဆန်းစုကြည်တို့ဘက်ကခုခံထိပါမဲ့တက်သေး3ဦးထက်မနည်းကိုဒေါအောင်ဆန်းစုကြည်ရှိနေတဲ့ဘက်ကတင်ပြထားတယ်လို့တရားရုံးစီရင်နေအရာသိရပါတယ်စစ်ဆေးမှုတွေအပြစ်သတ်အောင်တွန်းအားပေးနေတဲ့အတွက်နောက်ဆုံးကြံတဲ့အာဂတိလိုက်စားမှု5ခုကိုဒီနှစ်မကုန်ခင်မှာအပြစ်သတ်အမိန့်ချနိုင်ပွဲရှိတယ်လို့လည်းတရားရုံးနဲ့နှိဆက်သူတွေကမျှော်လင့်ထားပါတယ်ဒီကနေ့နေပြီးတော့အတင်းတောင်တရားရုံးအထူးတရားရုံးကိုလာရောက်တဲ့ဒေါအောင်ဆန်းစုကြည်ရောဥဝင်းမြင့်မှာကျမ်းမာရေးကောင်းမွန်တယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောဆိုပါတယ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဆိုဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်အပေါ်နိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂရိလိုက်စားမှုစတဲ့အမှုပေါင်း20နီးပါးနဲ့တရားစွဲဆိုပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်းထောင်တန်း26နှစ်ချခံထားရပါတယ်ဒီကနေ့စစ်ဆေးတဲ့အာဂရိလိုက်စားမှု5မှုနောက်ဆက်တွဲစွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်ခင်ဗျာ